ပြီးခဲ့တဲ့ဩဂုတ်လတဲ့တကမ္ဘာလုံးအတိုင်းအတာနဲ့အစားအသောက်ဈေးနှုန်းတွေမြင့်တက်ခဲ့တယ်လို့ကုလသမဂ္ဂစာနယ်ရေးခန်းနဲ့စိုက်ပျိုးရေးအဖွဲ့ FCO ကကြားသာပရင်းနေမှာပြောပါရယ်ဩဂုတ်လမတိုင်ခင်ကအစားအသောက်ဈေးနှုန်းတွေနှစ်လဆက်တိုက်ကျဆင်းခဲ့ပြီးတဲ့နောက်ပိုင်းမှာအခုလိုပြန်ပြီးတော့မြင့်တက်ခဲ့တာပါဈေးမြင့်တက်တဲ့ကုန်ပစ္စည်းတွေထဲမှာတခြားဟင်းဒီဟင်းရဲ့စီနဲ့တီးနှံတချို့ပါဝင်ပါတယ်2021ခုနှစ်အတွက်တီးနှံထုတ်လုပ်မှုကတန်ချိန်1.8ဘီလီယံရှိမှဖြစ်ကြောင်းနဲ့အရင်ခန့်မှန်းထားတဲ့တန်ချိန်1.8ဘီလီယံထက်လွန်နေပေမဲ့မနှစ်2020ကထက်ပိုပြီးတော့ထွက်ရှိမှဖြစ်တယ်လို့လည်း FCO ကပြောပါတယ် FCO ကထုတ်ပြန်တဲ့ဩဂုတ်လရဲ့တီးနှံဈေးနှုန်းအညွှန်းကိမှာဇူလိုင်လထက် 3.4 ခန့်လုံမြင့်တက်တယ်ဆိုတာကိုပြနေပါတယ်တီးနှံထုတ်လုပ်တဲ့အဓိကနိုင်ငံတွေမှာထုတ်လုပ်မှုကျဆင်းလာကြောင်းကျုံသေးဟာပြီးခဲ့တဲ့လကထက်ပိုပြီးတော့မြင့်တက်ခဲ့တယ်လို့တစ်ဖက်မှာတော့ပြောင်းနေဆန့်စည်းကျဆင်းခဲ့တယ်လို့ FCO ကပြောပါတယ်ရှင်